ဒေသတွင်းမှာဩဇာချင်းခွင့်ရှာပြောင်းလဲတွေဖြစ်လာအောင်တရုတ်နိုင်ငံကအင်အားပြတဲ့လုပ်ရည်တွေကိုတိုးမြင့်လှုပ်ဆောင်လာနေတဲ့အကြောင်းအင်ကန်နဲ့ကထုတ်ပြန်လိုက်တဲ့ဂျပန်နိုင်ငံရဲ့နှစ်စဉ်ကာကွယ်ရေးစင်ကန်စာမှာဖော်ပြထားပါတယ်။ကာလကြာရှည်အငင်းပွားနေတဲ့ကျွန်းတွေကိုနိုင်ငံပိုင်ဖြစ်ဂျပန်နိုင်ငံကစက်တင်ဘာလမှာကြေညာခဲ့ခြင်းကဆက်လို့တရုတ်နိုင်ငံနဲ့ဆက်ဆံရေးတွေလည်းပုံမှုဆိုးဝါးလာနေတာပါ။ဂျပန်နိုင်ငံကအုပ်ချုပ်နေတဲ့ကျွန်းစုတွေရှိရာဒေသအနီးကိုလည်းတရုတ်နိုင်ငံကကင်းလက်သင်္ဘောတွေကိုပုံမှန်လိုလိုဆေးလွှတ်နေတာဖြစ်ပါတယ်။ဂျပန်ကာကွယ်ရေးစင်ရင်ကန်စာကတော့တရုတ်နိုင်ငံရဲ့လုပ်ရည်တွေဟာအန္တရာယ်များလွန်ပြီးအနာဂတ်တွေကြိုတင်ပြင်ဆင်စရာတွေပေါ်ပေါက်လာစေနိုင်တဲ့နောက်ထပ်ရစရာဖြစ်နေလဲဖော်ပြထားတာပါ။အထူးသဖြင့်ကတော့တရုတ်ရည်တပ်သင်္ဘောတစ်စင်းကဂျပန်ဖြစ်သင်္ဘောတစ်စင်းကိုရေဒါနဲ့ထောက်လန်းပြီးပစ်ခတ်ဖို့ချိန်ရွယ်ခဲ့တယ်ဆိုတော့ဇန်နဝါရီလတည်းကဖြစ်ဖြစ်ကိုလည်းဝေဖန်ထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကတော့ဂျပန်နိုင်ငံဘက်ကဆွဆွဲချက်ဟာအခြေမြစ်မရှိဘူးလို့အင်ကာနေမှာပဲတုံ့ပြန်ခဲ့တာပါ။ဂျပန်နိုင်ငံကနိုင်ငံရေးအင်အားစုတချို့ဟာစစ်အင်အားခိုင်မာတောင်းတင်းပြီးစစ်အတွက်ပြင်ဆင်မှုတွေလုပ်ဖို့လှုံ့ဆော်ကြိုးပမ်းနေတယ်လို့လည်းတရုတ်နိုင်ငံကပြန်လည်ဆွဆွဲထားတာဖြစ်ပါတယ်။